ဒီကဗိုင်းရပ်စ်ပိုးနဲ့ပတ်သက်လို့မြန်မာနိုင်ငံအဝင်ပေါက်အားလုံးမှစောင့်ကြည့်သွားဖို့ကျန်းမာရေးနဲ့အားကစားရေးဝန်ကြီးဌာနကစက်တင်ဘာလ1ရက်နေ့မှာသတိပေးချက်ထုတ်ပြန်ထားပြီးအထူးသဖြင့်ရန်ကုန်နိုင်ငံတကာလေဆိပ်ကိုစစ်ဆေးနေတာဖြစ်ပါတယ်။ထိုင်းနဲ့စင်ကာပူနိုင်ငံတွေမှာဇီကာဗိုင်းရပ်စ်ပိုးရှိတဲ့လူနာတွေတွေ့ရှိတဲ့သတင်းထွက်ပေါ်လာပြီးနောက်မြန်မာနိုင်ငံမှာလည်းဒီလိုစောင့်ကြည့်ဖို့ဖြစ်လာရတယ်လို့ပြည်သူ့ကျန်းမာရေးဦးစီးဌာနလက်ထောက်ညွှန်ချုပ်ဒေါက်တာညံဝင်းမြင့်ကပြောပါတယ်။စောင့်ကြည့်ရေးကိုကျန်းမာရေးဝန်ထမ်းတွေကအချိန်ပြည့်တာဝန်ယူလုံဆောင်နေပြီးတန်ရာရှိသူတွေကိုအမြန်ဆုံးနဲ့အတိအကျဆုံးစစ်ဆေးမှုတွေလုပ်နေပါတယ်။ဒီလိုစောင့်ကြည့်မှုကိုဗန်ကောက်မြို့မှာရှိတဲ့ချူလာလောင်ကွန်းတက္ကသိုလ်တက်ခွဲကနဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ကအတိအမှတ်ပြုထားတဲ့အိန္ဒိယနိုင်ငံ ESIC အဖွဲ့နဲ့လက်တွဲဆောင်ရွက်နေတယ်လို့ဆိုပါတယ်။ဇီကာဗိုင်းရပ်စ်ပိုးကိုကုသဖို့နီလန်းဒါမှမဟုတ်ကာကွယ်ဆေးမရှိသေးတဲ့အတွက်အခုလိုကြိုတင်စောင့်ကြည့်မှုတွေလုပ်ရတာဖြစ်ကြောင်းအခုဒီမြန်မာနိုင်ငံမှာဇီကာဗိုင်းရပ်စ်ပိုးရှိတဲ့လူနာမတွေ့ရသေးပေမဲ့ယောဂါတည်ဆောင်နိုင်တဲ့ခြင်တွေတော့ပေါ်ကြောင်းကျန်းမာရေးဝန်ကြီးအရာရှိတဦးကပြောပါတယ်။စင်ကာပူနိုင်ငံမှာဇီကာဗိုင်းရပ်စ်ပိုးကူးစက်ခံရသူပေါင်း152ဦးထက်မနည်းရှိတဲ့အထက်မှာမြန်မာနိုင်ငံသားတဦးလည်းပါဝင်တယ်လို့စင်ကာပူအာဏာပိုင်တွေကစနေမှာ2ရက်နေ့ကသတင်းထုတ်ပြန်ပါတယ်။